Ukraine သမ္မတ Volodymyr Zelensky ဟာ Turkey သမ္မတ Recep Tayyip Erdogan နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးပင်လယ်နဲ့ဒေသရင်းကကောက်နှံတင်ပို့မှုအစီအစဉ်ပြန်ပြီးစတင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်အောင်ကြိုးပမ်းခဲ့ပါတယ်။ကောက်နှံတင်ပို့မှုအစီအစဉ်အတွက်တားဆီးပိတ်ဆို့မှုတွေကိုဖယ်ရှားရေးရာတကယ့်အရေးပါတဲ့ဦးစားပေးလုပ်ရမယ်အလုပ်လို့လည်းသမ္မတ Zelensky ကပြောပါတယ်။ဒီအစီအစဉ်အတွက် Russian ဘက်ကနေလက်မခံတဲ့လုပ်ရဟာကမ္ဘာစံနှုန်းရေးကဖူလုံရေးအတွက်နောက်တစ်ချိန်အခက်ကြုံစရာဖြစ်လာနိုင်ကြောင်းနဲ့ဒါအာဖရိကနဲ့အာရှဒေသကလူပေါင်းသန်း400လောက်တဲ့အငက်ပေးကျင်းလာနိုင်တာကြောင့်ဒါကိုပူးပေါင်းဖြည့်ရှင်းပြီးတော့ကမ္ဘာစံနှုန်းရိတ်ကပြဿနာမဖြစ်အောင်ကြိုးစားရမယ်လို့လည်းပြောပါတယ်။ဒါကကုလသမဂ္ဂနိုင်ငံဆိုင်ရာအကြီးအကဲ Rosemary DiCarlo ရဲ့တောက်ကြတဲ့လုံခြုံရေးကောင်စီကိုတင်ပြခြင်းနဲ့ထပ်တူဖြစ်နေပါတယ်။ DiCarlo ကယူကရိန်းရဲ့ပင်လယ်နဲ့ဆီကမ်းမြို့တွေကိုရုရှားတိုက်ခိုက်နေတာဟာကမ္ဘာစံနှုန်းရိတ်ကဖူလုံရင်းအထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ထိခိုက်စေတယ်လို့ပြောခဲ့တာဖြစ်ပါတယ်။ပင်လယ်နဲ့ရေပြင်ထဲမှာရုရှားကရောယူကရိန်းဘက်ကပါအရက်ဖက်တင်းမောတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ပုံတွေ့နေရတာဟာချင်းချောက်မှုဖြစ်နေပြီးတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်။တောက်ချာနေမနေ့ပိုင်းတုန်းကတော့ယူကရိန်းတောင်ပိုင်းကပင်လယ်နဲ့ဆီကမ်းမြို့ဖြစ်တဲ့အိုဒက်ဆာကကောက်နှံတင်ပို့မှုဆိုင်ရာကုန်လောင်ရုံကိုရုရှားဘက်ကနေပယ်ထိန်တဲ့မစ်ဆိုင်းတုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တောက်နှံတင်ပို့ရာ ground တွေတိုက်ခိုက်ခံရတာကြောင့်ပဲတန်ရင်တရာကျော်နဲ့ဘာလီတန်ရင်20ပျက်စီးခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။